မြန်မာနိုင်ငံကိုလာရောက်ခဲ့တဲ့တရုတ်နိုင်ငံသားရဲ့ဝန်ကြီးဝမ်ကြီးဟာဒီကနေ့တက်မတော်ကာကွယ်ရေးဦးစီးချုပ်နဲ့တွေ့ဆုံပြီးလုံခြုံရေးငြိမ်းချမ်းရေးကိစ္စတွေအပါအဝင်နှစ်နိုင်ငံပူးပေါင်းဆောင်ရွက်ရေးဆွေးနွေးတဲ့အကြောင်းကိုတင်ပြပါမယ်။ကျွန်တော်မိုးစောပါ။နေပြည်တော်ကိုတင်းနှလာနေနေခင်းကရောက်ရှိခဲ့တဲ့တရုတ်နိုင်ငံနိုင်ငံတော်ကောင်စီဝင်နဲ့နိုင်ငံသားရဲ့ဝန်ကြီးဝမ်ကြီးဟာဒီကနေ့မနက်ပိုင်းမှာတက်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်နဲ့နေပြည်တော်မှာတွေ့ဆုံဆွေးနွေးခဲ့ပါတဲ့။ဒီဆွေးနွေးပွဲမှာတက်မရော်နဲ့ပတ်သက်ပြီးအဓိကဆွေးနွေးတဲ့အချက်တွေကိုတက်မရော်သတင်းမှန်ပြန်ကြားရေးအဖွဲ့ကဗိုလ်ချုပ်ဇော်မင်းထွန်းက VOA ကိုအခုလိုပြောပါတယ်
။မြမတက်မရော်နဲ့ပတ်သက်တဲ့ခံစားများမှာအဓိကပူပေါင်းပြီးစွန့်ရင်မြင့်တင်ပေးနိုင်တဲ့အခြေအနေတွေပြီးရင်ကျွန်တော်ငင်းညာရေးဖွံ့ဖြိုးတိုးတက်ရေးနဲ့ပတ်သက်ပြီးတော့မြမတက်မရော်အနေနဲ့ပြီးရင်အေဂျင်ရေးအတွက်အဓိကတာဝန်ပေါင်းရနေတဲ့အခြေအနေနဲ့ပြီးရင်အေဂျင်ရေးအတွက်ဖွံ့ဖြိုးတိုးတက်ရေးကိုပါပူပေါင်းဆောင်ရွက်နိုင်တဲ့အခြေအနေတွေအဝရနေရာရဲ့အတွက်အလေးထားပေါင်းရနေတဲ့အခြေအနေတွေတရုတ်မြန်မာနှစ်နိုင်ငံနယ်စပ်ဒေသတွေမှာတည်ငြိမ်အေဂျင်စီအခြေအနေတွေရခိုင်ပြည်နယ်တည်ငြိမ်အေဂျင်စီအခြေအနေတွေဒါတွေဆွေးနွေးကြပါတယ
်ဒါအပြင်နှစ်နိုင်ငံချစ်ကြည်မှုတိုးမြင့်ရေး2020ခုနှစ်တရုတ်သမ္မတလာရောက်စဉ်ရရှိခဲ့တဲ့နှစ်ဖက်သဘောတူညီချက်တွေကိုဆက်လက်အကောင်အထည်ဖော်ရေးမြန်မာကျမ်းမတော်နဲ့တရုတ်ကွန်မြူနတီပါတီတရုတ်ပြည်သူ့လွတ်မြောက်ရေးကျမ်းမတော်အကြားကိုဗစ်တိုက်ဖျက်ရေးပူးပေါင်းဆောင်ရွက်မှုအခြေအနေဖွံ့ဖြိုးတိုးတက်ရေးအတွက်နှစ်နိုင်ငံပူးပေါင်းဆောင်ရွက်နေတဲ့လုပ်ငန်းတွေမှာကျမ်းမတော်ကလိုအပ်တာတွေကိုကူညီဆောင်ရွက်ပေးနိုင်မဲ့အခြေအနေတွေထည့်သွင်းဆွေးနွေးခဲ့ကြောင်းပြောပါတယ်ပြီးခဲ့တဲ့နိုဝင်ဘာလ10ရက်နေ့ကကျင်းပခဲ့တဲ့ရွေးကောက်ပွဲနဲ့ပတ်သက်ပြီးစိုးရိမ်မကင်းတဲ့သဘောထားတွေကိုလည်းတက်မတော်ကာကွယ်ရေးဦးစီးချုပ်ကဆွေးနွေးခဲ့ကြောင်းဗိုလ်ချုပ်စော်မင်းထွန်းကပြောပါတယ်
။ပါတီတော်ဒီမိုကရေစီစနစ်ဖော်ဆောင်လာမှာလွတ်လပ်ပြီးတရားမျှတတဲ့ရွေးကောက်ပွဲဖြစ်ပြီးအာဒီမိုကရေစီရဲ့အနှစ်သာရဖြစ်ကြောင်းနဲ့ရွေးကောက်ပွဲမှာတော့မဲဆင်းနေတဲ့ပတ်သက်ပြီးအမားယွင်းတွေရှိခဲ့ပြီးတော့မဲမတမာမှုတွေရှိနိုင်တဲ့အတွက်မဲဆင်းစီစစ်တွေ့ရှိခဲ့မှလည်းဆက်လင်းပြီးတက်မတော်ကထောက်ပြန်ဆောင်ရွက်လျက်ရှိတဲ့အခြေအနေကြီးဒီကဥပဒေတွေအတိုင်းဒီလိုစီမရင်းရအောင်ဆက်လက်ပေါင်းသက်ပေါင်းနိုင်တဲ့အခြေအနေတွေဆွေးနွေးကြပါတယ်
။တရုတ်နိုင်ငံဟာနေဆက်အခြေစိုက်လက်နက်ကင်တချို့ကိုအားပေးနေတယ်ဆိုပြီးတမ်ရော်ကယူဆနေတာကြောင့်ဆက်ဆံရေးမှာအဖူးအထစ်တွေရှိနေတယ်လို့သုံးသပ်မှုတွေထွက်ပေါ်နေချိန်မှာပဲတမ်ရော်ထိတ်တန်းခေါင်းဆောင်နဲ့တရုတ်ထိတ်တန်းတန်တမန်တို့တွေ့ဆုံလာလေဖြစ်ပါတယ်။နိုင်ငံရေးသုံးသပ်သူဦးမောင်မောင်ဆိုကတော့တရုတ်အစိုးရအနေနဲ့မြန်မာနိုင်ငံရေးမှာသက်ဆိုင်သူအားလုံးနဲ့ဆက်ဆံမဲ့မှုကိုကင်ဆွဲထားတယ်လို့မြင်ပါတယ်။
ပြုတ်ဒီမြန်မာနိုင်ငံကိုဆက်ဆံနေတာအနောက်နိုင်ငံနဲ့မတူတာကမြန်မာနိုင်ငံမှာရှိတဲ့အဓိကဇက်ဆောင်ဇက်ကောင်နှစ်ကောင်လုံးနဲ့ဆက်ဆံတာမဟုတ်ဗျမြန်မာနိုင်ငံကြီးမှာပါတဲ့ဇက်ကောင်အားလုံးဆက်ဆံတာပြုတ်ကအနောက်နိုင်ငံတွေကဗမာပြည်မှာရှိတဲ့အဓိကဇက်ကောင်နှစ်ကောင်လို့သူတို့ယူဆတဲ့အစိုးရနဲ့တက်ပဲဆက်ဆံပြုတ်ကြတော့လို့မဟုတ်ဘူးဒီမြန်မာနိုင်ငံနိုင်ငံကြီးမှာအရန်ဇက်ကောင်လို့ပဲပြောပြောဘလို့ရှိဇက်ကောင်တွေပါဝင်နေတဲ့တိုင်းသားလက်နက်ကင်ခွဲပါအဲ့တော့သူ့ policy ကရှိပြီးသားဖြစ်တဲ့အတွက်ကြောင့်ဒီ policy ကလည်းသူကပြောင်းမှာတော့မထင်ဘူး။အဲ့တော့ဒီပြဿနာနဲ့ပတ်သက်ရင်တော့တရုတ်ကငြင်းငြင်းရေးနဲ့အဲ့ဒီအပြစ်ခံရစေကိုသူတို့ဘယ်လိုကူညီမလဲဆိုတဲ့ဘက်ကပဲချင်းတက်နေမယ်လို့ထင်ပါတယ
်။တရုတ်နိုင်ငံသားရဲ့ဝန်ကြီးဝမ်ဂျီဟာနှစ်ရက်ကြာခီးစဉ်အစအဖြစ်မနေ့တုန်းကသမ္မတဦးဝင်းမြင့်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါ်ဆန်းစုကြည်တို့နဲ့လည်းတွေ့ဆုံခဲ့ပြီးနှစ်နိုင်ငံဆက်ဆံရေးတိုးမြင့်ဖို့ဖွံ့ဖြိုးရေးနဲ့စီးပွားရေးပူးပေါင်းဆောင်ရွက်ဖို့အဖြစ်ကိုဗစ်ယောဂါကာကွယ်ထိန်းချုပ်ကုသရေးအပါအဝင်ပူးပေါင်းဆောင်ရွက်ရေးကိစ္စတွေကိုဆွေးနွေးခဲ့ကြပါတယ်။တရုတ်နိုင်ငံကရငွေ3,000တန်ဖိုးရှိကိုဗစ်တိုက်ဖျက်ရေးစီးပစ္စည်းတွေနဲ့ကာကွယ်ဆေးအလုံးရေ3,000ကူညီပေးရေးကိစ္စတွေအပြင်ရခိုင်ပြည်နယ်ကနေရက်စွန့်ခွာသူများအရေးနဲ့ပြည်နယ်ရေရှည်ဖွံ့ဖြိုးရေးနှစ်နိုင်ငံနယ်စပ်တည်ငြိမ်အေးချမ်းရေးဒေတာတွင်းနဲ့ကုလသမဂ္ဂအပါအဝင်နိုင်ငံတကာမျက်နှာစာမှာပုံမူနီးကပ်စွာပူးပေါင်းဆောင်ရွက်ရေးစတာတွေကိုလည်းဆွေးနွေးခဲ့ကြောင်းသတင်းထုတ်ပြန်ထားပါတယ်။ဒီကနေ့အဆုံးသတ်ခဲ့တဲ့ခီးစဉ်အတွင်းမှာပဲနှစ်နိုင်ငံအကြားစီးပွားရေးနဲ့နည်းပညာပူးပေါင်းဆောင်ရွက်ရေးဆိုင်ရာစာချုပ်မြန်မာတရုတ်နှစ်နိုင်ငံအကြားစီးပွားရေးနဲ့ကုန်သွယ်ရေးပူးပေါင်းဆောင်ရွက်မှုဆိုင်ရာ၅နှစ်ဖွံ့ဖြိုးမှုအစီအစဉ်မန္တလေးကြောက်ဖြူရထားလမ်းစီမံကိန်းဖြစ်နိုင်ခြေလေ့လာရေးနားလည်မှုစာချုပ်လွှာကချင်ပြည်နယ်ပြည်တွင်းနေရစွန့်ခွာသူများပြန်လည်နေရချထားရေးအတွက်ငွေကြေးအထောက်အပံ့ပေးအပ်ရေးစာလွှာနဲ့တရုတ်နိုင်ငံကနေအတိုးမဲ့ချင်းဝင်နဲ့ဝယ်ယူတဲ့လူစည်းရထားတွဲများဆိုင်ရာစာလွှာတွေကိုလည်းလက်မှတ်ရေးထိုးလဲလှယ်ခဲ့ကြပါတယ်။ကျွန်တော်မိုးစော် VOA အတွက်သတင်းပေးပို့တာဖြစ်ပါတယ်။